2555ခုနှစ်နေရုံလာဇန်9ရက်နေ့ခရစ်တက္ကရေ1317ခုနှစ်2011ခုနှစ်ဇွန်လ10ရက်နေ့တောက်ကြနေ့မှာယမဲသိမ့်မြို့မန်အောင်မြင်စေတီတော်မြတ်ကြီး၏ထီတော်ရိပ်အောင်ဖက်မန်အောင်မြင်ဓမ္မယုံကြည်မှကျင့်ပပြုလုပ်အပ်တဲ့မောကဝိပဿနာထိုးတရားပွဲကနေ့ပထမဆုံးညအဖြစ်နဲ့သစ္စာတရားအလုပ်ပိတရားများဟောကြားပေးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမောဇေတဝန်ကျောင်းတော်မှသတင်းသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြားတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသက္ကရာဂามိမဉ္ဇဏနာဂามိမဉ္ဇဏအရဟတမဉ္ဇဏများအတိယတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉ္ဇဏကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသက္ကရာဂามိမဉ္ဇဏများယနေ့ကြပါစေအနာဂามိမဉ္ဇဏများယနေ့ကြပါစေအရဟတမဉ္ဇဏများယနေ့ကြပါစေလို့ဌာနပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။အားလုံးသောတရားတာပရိသတ်အပေါင်းတော်ကောင်းတို့ရသဗျာသာသနာတော်နဲ့တွေ့တဲ့အခိုက်အတန့်မှာသာသနာတော်ရဲ့နှစ်သာရဖြစ်တဲ့မဉ္ဉံဖွဉ္ဉံနိဗ္ဗာန်ချမ်းသာရဖို့မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ချမ်းသာမရသေးရင်တောင်မှနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းတွေကျင့်နေဖို့နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းဆိုတဲ့နေရာမှာလည်းပဲမေကသစ္စာလို့ခေါ်တဲ့မေကင်၈ပါးအကျင့်တွေကျင့်နေဖို့အဲဒီမေကင်၈ပါးအကျင့်ဆိုတာဟာလည်းပဲသမ္မာဒိဋ္ဌိဆိုတဲ့အသိအမှန်ကန်တဲ့အသိအမှန်ကိုသိတဲ့အသိအမှန်ဆိုတဲ့အတွက်သစ္စာအတိကဉာဏ်ငါကိုပေါင်းလိုက်တော့သစ္စာဉာဏ်အဲ့ဒီသစ္စာဉာဏ်အသိလေးတွေရဖို့အရေးကြီးပါတယ်နော်ဘာအရေးကြီးလဲသစ္စာဉာဏ်အသိလေးတွေရဖို့အရေးကြီးပါတယ်အရိသစ္စာညာအသိလေးတွေရဖို့ဘယ်လိုလုပ်ကြမလဲဒီနေ့ဘုန်းကြီးတို့ပရိသတ်တွေအများရလဲတရားတွေနားနေကြတယ်အများရလဲတရားတွေအားထုတ်နေကြတယ်သစ္စာတိသစ္စာညာဘယ်တိုင်းတာအထိရနေကြပြီလဲကိုကိုကိုသုံးသပ်ဖို့လိုပါတယ်နော်အရိလိုသုံးသပ်မှအဖြေမှန်ထွက်ကိုယ့်ရဲ့တိုင်းတာကိုသိဒီလိုမှမသုံးသပ်ဘူးဆိုရင်ကိုယ့်ရဲ့အတိုင်းတာမသိဘူးအဖြေလည်းမထွက်အဲဒီလိုကိုယ့်ရဲ့အတိုင်းတာကိုမသိဘူးဆိုရင်ဘာတွေဆက်လုပ်ရမလဲဆိုတာလည်းမသိနိုင်ဘူးเนาะအဲဒါကြောင့်မလို့ဇိဝယသမတယောက်ဇိဝရှာတဲ့ပုဂ္ဂိုလ်တယောက်ဒီစရင်အင်းနိုင်ရတယ်စရင်အင်းမနိုင်တဲ့စီပွားရေးသမားတယောက်ဟာဘယ်တော့မှမအောင်မြင်ဘူးဝင်ဝင်နဲ့ထွက်ငွေရှုံးတဲ့အမြတ်ဒါကမှစရင်လုံးမထားရင်ဒီပုဂ္ဂိုလ်တယောက်သည်ဘယ်နည်းနဲ့မှကြီးပွားတဲ့ပုဂ္ဂိုလ်တယောက်မဖြစ်နိုင်အဲဒါကြောင့်မလို့စီပွားရေးသမားတိုင်းဟာစရင်နိုင်ရတယ်အဲဒီလိုပဲသစ္စာတိသစ္စာညာရဖို့တရားကြင်ကြံကြောကိုအထုတ်နေတဲ့ပုဂ္ဂိုလ်တိုင်းဟာလည်းပဲကိုယ့်ရဲ့အဖြစ်မှန်ကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်မိမိတဏ္ဍာမှာဘာတရားတွေကိန်းနေတယ်လဲ ပြန်သုံးတတ်ဘယ်လိုအသည့်တွေသိကိုသိတဲ့အသည့်ကဘယ်လိုတော့ဆာလာပိတာဖြစ်တဲ့စာထဲမှာပြောထားတဲ့ပြောကြားချက်တွေကဘယ်လိုရှိတယ်လဲမြတ်စွာဘုရားဟောထားတဲ့ဟောကြားချက်ကဘယ်လိုရှိတယ်လဲတကယ်လို့တွေ့လို့ရမယ့်လောကဘယ်လိုတော့ဒါလေးတွေသိထားဖို့လိုတယ်အဲ့လိုမှမသိဘူးဆိုရင်တပြားထိုင်သွားထိုင်လိုက်တပြားထားသွားထားသွားလိုက်အချိန်တန်ရေးတာရောက်လာလိုက်အချိန်တန်ပြန်သွားလိုက်ဒါနဲ့ပဲချိန်ကုန်သွားမှာပဲအဲ့လိုဆိုရင်ဒီယောဂီရဲ့တိုးတက်ရေးဟာဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးဒါကြောင့်ယောဂီတယောက်တိုးတက်ဖို့ဆိုတာကကိုယ်ကိုယ်ကိုများရစစ်ဆေးရမယ်ကိုယ်ကိုယ်ကိုများရသုံးသပ်ပေးရမယ်ကိုယ့်ရဲ့တရားရရှိမှုအနေအထားကိုအမြဲတမ်းသိမြင်သဘောပေါက်အောင်ကြိုးစားပေးဖို့လိုပါတယ်အဲဒီလိုကြိုးစားပေးဖို့ဆိုတာကဆရာသမားရဲ့စစ်ဆေးမှုနဲ့ခံယူသိရင်ခံရမှာပဲဆရာသမားနဲ့တိုက်ရိုက်စစ်ဆေးမှုမခံယူရင်တောင်မှယခုလိုတရားပွဲတွေနဲ့ကြုံတဲ့အခါမှာအလုံးဘိတရားသစ္စာတရားတွေနဲ့ကြုံတဲ့အခါမျိုးမှာဟောကြားတဲ့အလုံးဘိတရားဟောကြားတဲ့သစ္စာတရားနဲ့ကိုသိထားတဲ့အသိနဲ့ပြန်ပြီးတော့ချိန်ကပ်ကြည့်ဖို့လိုတယ်အဲဒီလိုချိန်ကပ်ကြည့်ပြီးတော့ပြင်သိနေတာပြင်ရမယ်ပြောင်းသိနေတာပြောင်းရမယ်ဆက်လုပ်သိနေတာလုပ်ရမယ်ပယ်သိနေတာပယ်ရမယ်အဲ့ဒါမှကိုယ့်ရဲ့ဝိပဿနာတရားလို့အာထုံမှုလုံငန်းဟာအောင်မြင်မယ်နေမလို့ရှိရင်မအောင်မြင်ဘူးအဲဒီတော့ခဏဝိပဿနာတရားအလုပ်ကိုဟောကြားပေးနေတဲ့ဟောစဉ်တွေတဲ့ကိုအကြံမြင်ခွဲကြည့်လိုက်မယ်ဆိုလို့ရှိရင်တမာဒီကိုအသာပေးပြီးတော့မှဝိပဿနာကိုယ်တဲ့နေ့ကဒီနေ့တမာရီကိုလိုအပ်သလောက်ပဲညွှန်ကြားပြီးတော့ဝိပဿနာကိုကိုယ်တဲ့နေ့ကဒီနေ့ဘုန်းကြီးတို့ဒီလိုကြားမြင့်တွေ့ပါတယ်ဘုန်းကြီးတို့ပြည်သက်မှတ်မိလားနံပါတ်၁ကပါလဲတမာရီကိုအသာပေးပြီးတော့ဝိပဿနာကိုကိုယ်တဲ့နေ့ကဒီနေ့နောက်တနည်းကပါလေတမာရီကိုလိုအပ်သလောက်ပဲသွားခံပြီးတော့ဝိပဿနာကိုကျင့်ခိုင်းတဲ့နည်းကတနည်းနော်အဲ့ဒီလိုအကြံဉာဏ်နည်းတွေ့တယ်ခွန်ကြီးတို့မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာရှိတဲ့ဆရာတော်ဘုရားကြီးများဝိပဿနာနည်းကိုမျိုးစစ်ချပေးနေတဲ့ဆရာတော်ဘုရားကြီးများရဲ့ဤတွေကိုချုပ်ကြည့်လိုက်ရင်အဲ့ဒီဤနှစ်ဤတွေ့အဲ့ဒီတော့ခွန်ကြီးတို့ပြိသက်တွေကနံပါတ်1အဲ့ဒီဤနှစ်ဤထဲမှာမိမိနဲ့ဘယ်ဤနဲ့ကိုက်ညီတယ်လဲဆိုတာကိုကိုယ့်ကိုယ်ကိုသိဖို့လိုတယ်နောက်တစ်ခါနံပါတ်2တရားဟောနေတဲ့တရားဟောဆရာတည်ဘယ်နည်းကိုအသာပေးဟောနေတယ်လဲဆိုတာကိုလည်းသိဖို့လိုတယ်အဲဒီလိုမှမသိရင်မရွေးတတ်ဘူးเนาะဘယ်နည်းကိုအသာပေးဟောနေတယ်လဲဆိုတာကိုမှကိုယ်ကိုယ်တိုင်မဆုံးဖြတ်နိုင်ဘူးဆိုရင်ဘယ်ဆရာနဲ့ငါနဲ့အဆင်ပြေတယ်ဆိုတာဘယ်လိုလုပ်သတ်မှတ်လို့ရမရဘူးဟုတ်တယ်မဟုတ်လားဘယ်လိုမှသတ်မှတ်လို့မရဘူးဟိုဘုန်းကြီးလာလိုက်ဟိုဆရာတော်လာလိုက်တရားနာလိုက်မှတ်လိုက်ဒီဆရာတော်လာလိုက်မှတ်လိုက်ဒီဆရာတော်လာလိုက်မှတ်လိုက်အကောင်လုံးရောမွေမှတ်နေလို့ကတော့အချက်မပြေဘူးအဲ့ဒီလိုမှတ်နေရင်လည်းကိုယ်ကိုယ်နဲ့လက်တွေ့လုံးကြည့်တဲ့အခါမှာခကြီးရောက်ဖို့သိမ့်မလွယ်ဘူးအဲ့ဒါကြောင့်မလို့တရားဟောတဲ့ဆရာသမားရဲ့အနေအထားကိုလည်းပဲအမှန်သိအောင်အမှန်တိုင်းသိအောင်အကြက်ခတ်တက်ဖို့လိုပါတယ်ဒီဆရာတော်ဟောတဲ့ဟောကွက်ဒီတမထကိုသာပေးပြီးတော့မှဝိပဿနာပဲသွားတယ်နီးလားဒါမှမဟုတ်သ တမထာကိုအသိအတင့်ပဲသွားခံပြီးတော့ဝိပဿနာပဲကူးစေတဲ့ဤလားဒါကိုကြက်ခတ်ဖို့လိုပါတယ်အဲဒီလိုကြက်ခတ်ပြီးတဲ့အခါကျတော့ကိုယ်ကိုယ်တိုင်ကလည်းငါသည်တမာဓိကိုအပြင်းထန်ခိုင်ခိုင်မာမာအထုတ်ပြီးတော့မှဝိပဿနာကိုကူးတဲ့ဤနဲ့ကိုက်ညီတဲ့ပုဂ္ဂိုလ်ဖြစ်သလားအဓမ္မမဟုတ်ရင်တမာရီကိုတင့်တင့်တော့ပဲသွားပြီးတော့ဝိပဿနာကူးတဲ့ဤနဲ့ကိုက်ညီသလားကိုကိုကိုလည်းသုံးသပ်ဖို့လိုတယ်အေးစစ်မှတ်ကြည့်နော်ဘုန်းကြီးတို့ပြိတ္တတယ်ဟုတ်တယ်မလားအဲ့တော့တရားနာတယ်တရားနာတယ်ဆိုတာလည်းရမ်းနာလို့မရသလိုကိုကိုကိုလည်းပဲဘာမှမသိဆိုတာလည်းဒီလိုတော့မဖြစ်စေရဘူးကိုကိုကိုလည်းသိနေဖို့လိုတယ်ဟောတဲ့တရားရဲ့အနေထားကိုလည်းသိနေဖို့လိုတယ်ဒါမှလည်းပဲနောက်ကလည်းရတာလွယ်တယ်ခဏယောဂီတော်များများဟာမလိုက်တတ်ဘူးဖြစ်နေမလိုက်တတ်ဘူးဘယ်ဆရာကောင်းနှုန်းတို့ဘယ်ဆရာကောင်းနှုန်းတို့ကောင်းနှုန်းတို့နဲ့ပဲပြီးသွားတယ်ပို့ဆိုးတာကဘာပို့ဆိုးတယ်လဲလို့ဆိုရင်အဲ့ဒီကောင်းနှုန်းတို့ဆိုတဲ့အနေထားနဲ့တရားတွေသာဖိနာနေကြတယ်တရားတွေသာလှိမ့်ပြီးတော့နာနေကြတယ်လက်တွေအလုံးလုံးဖို့ကြတော့မလုံဖြစ်ကြဘူးအဲ့ဒါပူဆိုးတယ်ဟုတ်တယ်မဟုတ်လားလက်တွေမလုံဖြစ်တာကပူဆိုးတယ်အဲ့ဒါကပူဆိုးတယ်ခေါင်းကြီးတို့ရိတ်တာတော်များများမှာတွေ့နေကြတယ်ဟာပဲဆရာတော်ကောင်းတယ်တရားတော်နာတယ်ဟုတ်ပြီဟာပဲဆရာတော်ကကောင်းတယ်တရားနာတယ်ပြည်နာလိုက်တာပဲတရားဟောကောင်းတယ်လို့သတ်မှတ်တာဘာကြည့်ပြီးသတ်မှတ်တယ်လဲတော့မသိဘူးပေါ့လေနော်ဒါပေမဲ့သူတို့တရားဟောကောင်းတယ်လို့ထင်တဲ့ဆရာတော်စီဆိုရင်ဝိုင်းပြုံပြီးတော့နာကြတယ်သို့တော့နာတာကကိစ္စမရှိပါဘူးနားပါအခုနနီးနှစ်နီးကိုမသုံးသပ်ဖဲနဲ့နာမယ်ဆိုလို့ရှိရင်တော့လက်တွေလုံးလုံးတဲ့အခါခက်ခဲဖြစ်နေမှာပဲပို့ဆိုတာကဘာမှမလုံဖဲနဲ့နာယုံမဲ့နာပြီးတော့တရားနာပြီဒီတိုင်းပဲမိမိပြောက်ပြောက်နေသွားရင်ပို့ပြီးတော့ဆိုးတယ်နောက်ပိုင်းကျတော့ဘာဖြစ်လာသလဲလို့ဆိုတဲ့အခါကျတော့ဟိုနေ့ကလည်းကိုယ့်ရဲ့ကောင်းတဲ့မှာနည်းနည်းလေးရောက်လာတယ်ဒီနေ့ကလည်းနည်းနည်းရောက်ဟိုနေ့ကလည်းနည်းနည်းရောက်နေပေါင်းတွေကစုံလာတယ်အဲဒီလိုနေပေါင်းတွေကစုံလာတော့တတ္တုချကြည့်လိုက်တဲ့အခါကျတော့ဘာလို့လို့လို့ရမှာမသိတော့ဘူးဖြစ်သွားတယ်အဲ့ဒါအနစ်နာဆုံးပဲဘုန်းကြီးတို့ပြိတ္တတည်းဟုတ်တယ်မဟုတ်လားအဲ့ဒီလိုဘာလို့လို့လုံးဝမှမသိတာဟာဒီယောဂီအတွက်အနစ်နာဆုံးပဲဘာလို့လို့လုံးဝမှမသိပါဘူးဆိုပြီးတော့ချိန်ကုန်သွားတဲ့ယောဂီလောက်နှမျောစရာကောင်းတာမရှိဘူးအဲ့ဒါကြောင့်မလို့ချိန်ကုန်မခံပါနဲ့နော်အချိန်ကုန်မခံပါနဲ့ခုနပြောတဲ့တရားနာတဲ့အခါမှာခုနပြောတဲ့နီးနေနီးမှကြည့်ပါဆရာဘလို့ဟောတယ်လေဘာသားပြီးဟောတယ်လေငါဘလို့တော့ငါအရှင်နေဘလို့တော့ငါအရှင်နေကဘလို့တရားမျိုးမှာကန့်ညီတယ်လေအဲ့ဒီကန့်ညီရင်ကန့်အဲ့ဒီလိုတရားမျိုးဟောတဲ့နိစ္စနစ်ကိုအဓိကထားပြီးတော့နားပါအဲ့ဒီနိစ္စနစ်အတိုင်းပဲစောင့်ချပြီးတော့အလုံးလုံးပါနော်မိမိရဲ့အနေထားကတမာရီကိုအခြေခံပြီးတော့တမာရီကိုပေါက်ပေါက်ရောက်ရောက်ကြိုးစားပြီးတော့မှဝိပဿနာကိုတဲ့နည်းနဲ့ကန့်ညီသလားအဲ့ဒီနေကိုက်ညင်ရင်အဲ့ဒီနေကိုပဲအဓိကထားတတ်ပါဟုတ်တယ်မလားသဘောပေါက်တယ်နော်အာမိမိရဲ့အနေထားကတော်ရုံတန်ရုံတော်သားရုံသာတမာရီလောင်းနဲ့ညံဘက်ကိုကူးလို့အဆင်ပြေတဲ့ပုံကလာအဲ့ဒီလိုပုံကမျိုးဆိုလို့ရှိရင်လည်းပဲတော်သားရုံသာနီးနဲ့ဝိပဿနာပဲကူးတဲ့နေကိုပြတဲ့ဆရာသမားရဲ့နေကိုအဓိကထားပြီးတော့အထောက်ပါနော်ဒါဆရာရွေးနေပေါ့အဲ့လိုမယုံမချေပဲနဲ့အထလုကတော့မဖြစ်ဘူးဒီလိုမဟုတ်လားတက္ကမိတာပြင်ဘုန်းကြီးတို့ကဒါကတရားနာဖို့နာနေပြောပြတာကိုယ့်ရဲ့ခြေနေသုံးသပ်ဖို့သုံးသပ်နေပြောပြတာဘုန်းကြီးတို့ယနေ့ဟောမှာကတော့နှစ်မျိုးလုံးကိုမျှပြီးဟောပေးတော့ပါမယ်နော်နှစ်မျိုးလုံးကိုမျှပြီးဟောပေးတော့မယ်ဝိပဿနာတဲ့သမထသမာဓိကိုအဓိကထားပြီးတော့ဝိပဿနာရှုနိုင်တဲ့ပုဂ္ဂိုလ်များအတွက်လည်းပဲအကျုံးဝင်အောင်ဟောပေးတော့မယ်သမารိကိုတော်သားယောသွားနဲ့တင့်တင့်သလောက်နဲ့ပဲအခြေခံပြီးတော့ဝိပဿနာပြောင်းလို့ရနိုင်တဲ့ပုံကများအတွက်လည်းပဲဘုန်းကြီးတို့ ญาပြီးတော့ဟောပြီးတော့နှမျိုးလုံးပုဂ္ဂိုလ်နှမျိုးလုံးအတွက်ကျင့်သုံးလို့ရတဲ့နေ့ကိုခွန်ကြီးတို့၃ရက်ဟောပြီးတော့မှာဖြစ်ပါတယ်เนาะ၃ရက်ကြတဲ့ဟောပြီးတော့ပါမယ်အဲ့ဒီလိုဟောတဲ့အခါမှာဘာကိုချက်ခံပြီးတော့ဟောမလဲဆိုရင်မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်ကအရှင်ပုံနာနဲ့အရှင်သာရိပုတ္တမထေရမြတ်ကြီးတို့အမေးဖြစ်ပြုလုပ်ခဲ့တဲ့ရထဝိနိတသုတ်တံဒီသုတ်တံကိုခြေခံပြီးတော့ဟောပေးတော့ပါအဲဒီတော့သုတ်တံရဲ့ဇာလံကလေးကိုခေါင်းတော့အချင်းချုပ်ပဲပြောပါမယ်ဒါအကျယ်တော့မလိုဘူးနော်တရားသားကိုအဓိကတာဟောမှဖြစ်တဲ့အတွက်သုတ်တံကိုအချင်းချုပ်ပဲပြောပါမယ်သုတ်တံရဲ့နေထားလေးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဇာလံစားခဲ့တာကရာဇကျိုးလက်တွေ့ဖြစ်လာတဲ့ဇာလံကတာဝုဋ္ဌိအဲဒီတာဝုဋ္ဌိမှာမြတ်စွာဘုရားသတင်းသုံးတယ်အရှင်ဘုံနာကြီးအရှင်ဘုံနာမထေရမြတ်ကြီးကြွားလာတယ်အရှင်ဘုံနာမထေရမြတ်ကြီးရဲ့ဂုံသတင်းကိုကြားတဲ့အခါမှာအရှင်ဘုံနာမထေရမြတ်ကြီးရဲ့ဂုံသတင်းကသိတ်ကိုကောင်းတဲ့ဂုံသတင်းဖြစ်တဲ့အခါကြတော့အရှင်သာရိပုတ္တမထေရမြတ်ကြီးကအရှင်ဘုံနာနဲ့တွေ့ကျင်တယ်ဆိုပြီးတော့အရှင်ဘုံနာရှိတဲ့ဒီကိုသွားတယ်အရှင်ဘုံနာကဗြဟ္မမြတ်စွာဘုရားကိုလာပြီးတော့ဖူးတယ်ကြော်တယ်နှုတ်ဆက်တယ်ရှောက်ဆက်ရှိတာရှောက်တယ်ပြီးတဲ့အခါကြတော့မဏိမဝေတော်ရမှာသွားပြီးတော့သမပတ်ဝင်စားတယ်။အရှင်သာရိပုတ္တမထေရမြတ်ကြီးရောက်လာတဲ့အခါမှာအရှင်ဘုန်းတော်သမပတ်ဝင်စားနေတာတွေ့ရတယ်။အဲဒါကြောင့်မလို့အရှင်သာရိပုတ္တမထေရမြတ်ကြီးကလည်းပဲတဏှာမှာသူလည်းသမပတ်ဝင်စားနေလိုက်တယ်။သမပတ်မှာထလာတဲ့အခါကျတော့အရှင်သာရိပုတ္တမထေရမြတ်ကြီးကအရှင်ဘုန်းတော်ကိုသွားပြီးတော့နှုတ်ခွန်းဆက်စကားပြောလိုက်ရင်းနဲ့သူသိကျင်တာလေးတွေမေးလိုက်ပါတယ်။ဒါသူရဲ့ဇာတ်လမ်းချင်းချုပ်ဒီလိုမှလားဘာကိုမေးတယ်ထင်တော့ဝိတုဒ္ဓိ9ပါးအကြောင်းမေးတာဟုတ်တယ်မလားဘာကိုမေးလဲဝိတုဒ္ဓိ9ပါးအကြောင်းဒီတော့ခေါင်းတော်ပရိသတ်တွေကဒီနေရာမှာဝိတုဒ္ဓိ9ပါးကိုအကြံမြင်လေးနံပါတ်လေးတော့တည်ထားဖို့လိုပါတယ်နံပါတ်1ကသီလဝိတုဒ္ဓိနံပါတ်1ကဘာလဲဟုတ်ပြီနံပါတ1ကသီလဝိတုဒ္ဓိနော်နောက်တစ်ခါနံပါတ1ကစေတဝိတ္တုတ္တိ၎င်းနှစ်ကစေတဝိတ္တုတ္တိနှစ်မျိုးရှိသွားပြီ။အကဏ္ဍပါ3ကဒိဋ္ဌိဝိတ္တုတ္တိ။နော်။နံပါတ်3ကဘာလဲ?အဲ့တော့ဒီတရားကိုနားတဲ့ပုဂ္ဂိုလ်သည်ဒီနံပါတ်4လောက်တော့မှတ်မိနေမှဖြစ်မှာ။နော်။ဒီနံပါတ်4လောက်တော့မှတ်မိနေမှဖြစ်မှာ။အကျယ်တော့မသိချင်နေနံပါတ်4သိရမယ်။အဲ့ဒီနံပါတ်4ရဲ့အချင်းချုပ်အသေးပဲလေးသိရမယ်။ဒါကြောင့်ဘုန်းကြီးတို့အကျဉ်းချုပ်တွေပဲပြောပြပါမယ်။နံပါတ်1ကပါလေသီလဝိသုဒ္ဓိ။နံပါတ်2ကစေတဝိသုဒ္ဓိ။နံပါတ်3ကဒိဋ္ဌိဝိသုဒ္ဓိ။နောက်တစ်ခါနံပါတ်4ကသင်္ခာဝိတရဏဝိသုဒ္ဓိ။ဘာဝိသုဒ္ဓိလဲ?သင်္ခာဝိတရဏဝိသုဒ္ဓိ။အခြေခံဝိသုဒ္ဓိဘယ်နှမျိုးလဲ?အခြေခံဝိသုဒ္ဓိ၄မျိုး။နော်?အရိခြေကဝိသုဒ္ဓိလေးမျိုးပြီးတဲ့အခါကျတော့နောက်ထပ်ပါဝိသုဒ္ဓိတွေလဲဆိုရင်နံပါတ်5မေကမေကညာနာသတ္တနာဝိသုဒ္ဓိပါဝိသုဒ္ဓိလဲနံပါတ်5နော်နောက်တစ်ခါနံပါတ်6ကပါလဲပฏิပဒာညာနာသတ္တနာဝိသုဒ္ဓိနံပါတ်6ကပါလဲပฏิပဒာညာနာသတ္တနာဝိသုဒ္ဓိဒီလိုမလားနောက်ကဏ္ဍဘာခွန်ကညာနာတသနာဝိသုဒ္ဓိဟုတ်လားအာလမောနဝိသုဒ္ဓိဘယ်နှပါလဲတတ္တဝဇိသမောအစကနေပြီးတော့သီလဝိသုဒ္ဓိစေတဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိသင်္ခါဝိတရဏဝိသုဒ္ဓိမေကမေကညာနာတသနာဝိသုဒ္ဓိပฏิပဒာညာနာတသနာဝိသုဒ္ဓိညာနာတသနာဝိသုဒ္ဓိအလုံးမနပါလဲပြန်ပြောသီလဝိသုဒ္ဓိစေတဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိသင်္ခါဝိတရဏဝိသုဒ္ဓိမေကမေကညာနာတသနာဝိသုဒ္ဓိပฏิပဒာညာနာတသနာဝိသုဒ္ဓိညာနာတသနာဝိသုဒ္ဓိပေါင်းတော့ဝိသုဒ္ဓိဘယ်နှပါလဲဝိသုဒ္ဓိ9ပါနော်ဒီနေရာမှာဝိပဿနာနဲ့ပတ်သက်တဲ့အခြေခံရှိတဲ့ပုံကောင်များလည်းပါမယ်အခြေခံမရှိတဲ့ပုံကောင်များလည်းပါမယ်အ အခြေခံရှိသည်ဖြစ်စေမရှိသည်ဖြစ်စေအခုဟောနေတဲ့တရားသည်မြတ်စွာဘုရားဟောတဲ့တရားဟုတ်လားမြတ်စွာဘုရားဟောရတဲ့တရားသီလဝိသုဒ္ဓိတို့စေတဝိသုဒ္ဓိတို့ဒိဋ္ဌိဝိသုဒ္ဓိတို့ဆိုတဲ့ဒီနာမည်ကလေးတွေကမြတ်စွာဘုရားပေးထားတဲ့နာမည်ကလေးတွေမြတ်စွာဘုရားဟောထားတဲ့ဓမ္မခန္ဓာတွေထဲမှာပိရိကသုံးပုံမှာပါတဲ့နာမည်ကလေးတွေမြတ်စွာဘုရားဟောတဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မြတ်တွေကိုအထောက်အကူပြုပေးနေတဲ့နာမည်ကလေးတွေအဲဒါကြောင့်မလို့နားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေအဲ့ဒီအတန်ကလေးကိုအာယုံစိုက်ပြီးတော့မှတ်မှတ်သားသားနာကြားလိုက်ရင်ကိုပဲမိမိရဲ့တဏ္ဍာမှာထူးကဲတဲ့ကုသိုလ်လေးတွေဖြစ်သွားတယ်ရှင်းလားဘာကုသိုလ်ဖြစ်သွားလဲအဲ့ဒီကုသိုလ်သည်ခဏစ်လှူဒန်းနေပါれဆိုတဲ့ဒါနကုသိုလ်တဲ့လည်းပဲပါတယ်ဟုတ်ရလားဒါနကုသိုလ်တဲ့လည်းပါတယ်နော်သီလဆောက်တည်ပါれဆိုတဲ့သီလကုသိုလ်တဲ့လည်းပဲပါတာပဲနော်သမထကုသိုလ်တဲ့လည်းပဲပါတာပဲအဲ့ဒါကြောင့်မို့လို့ဟာတို့ဒီတရားနာရတာဘာမှမသိပါဘူးဘာမှလည်းနားမလည်ပါဘူးတို့နဲ့မဆိုင်ပါဘူးလို့ဒီလိုမထင်နဲ့နော်နာလည်းတာနာမလည်းတာတက္ကန္တအဓိကကစိတ်စေရနာကြားရောက်ရင်အဲ့ဒီစိတ်စေရနာသည်ဒီချာလာကုသိုလ်တရားလားကုသိုလ်တရားကုသိုလ်တော့ဖြစ်သွားတာပဲအဓိကကနာလည်းသည်ဖြစ်စေနာမလည်းသည်ဖြစ်စေအဓိကကကုသိုလ်ရဖို့ပဲဟုတ်တယ်မဟုတ်လားနာလည်းရင်နာလည်းတဲ့အလျောက်ကုသိုလ်တိုးတော့မှာပဲနာမလည်းရင်လည်းနာမလည်းတဲ့အလျောက်သူ့တိုင်းတာနဲ့သူတော့ကုသိုလ်တွေမရဘူးလားရကုသိုလ်တွေရတယ်နော်နော်မြတ်စွာဘုရားသခင်ကရမကြီးပွင့်လာတဲ့အခါကျတော့မြတ်စွာဘုရားသခင်ကရမကြီးဟောတဲ့တရားတွေသွားပြီးတော့နာကြတယ်အကုန်လုံးနားလည်တယ်လို့ထင်လို့လားအကုန်နားမလည်ပါဘူးအကုန်နားလည်ရင်အကုန်လုံးအရိယာဖြစ်ကုန်မှာပေါ့နော်ဒီပြင်ဟာမကြည့်နဲ့လေပထမဆုံးမြတ်စွာဘုရားဟောခဲ့တဲ့တရားဒီပါတရားလဲဓမ္မစကြာတရားဓမ္မစကြာတရားဘယ်ချိန်မှာဟောတယ်လဲဘယ်ရက်မှာဟောတယ်လဲဝါဇုလာပြည့်နေ့ညမှာနော်ဘာသလားပြည့်နေ့ညဘာသကရတရား3ခုနှစ်တရား4ခုနှစ်ဘာသလားပြည့်နေ့ညဖရာပြည့်တာကတရား3တရားဟောတာကတရား4နော်ဘာသလားပြည့်နေ့ညမှာတရားဟောတယ်အဲဒီလိုဟောတဲ့အခါကျတော့ဘယ်ရှင်မဟောတဲ့ညနေနေဝင်ဖြိုးပြလေးနေကလည်းပဲဝင်စေလာကလည်းထွက်စေအနာလောကရမှာနေရောင်ကလည်းရှိသေးတယ်အရှိမမှာလာရောင်ကလည်းပေါ်လာပြီအဲ့ဒီအချိန်လေးမှာဒါခေတ်ကာလနာရီနဲ့တွက်ကြည့်မယ်ဆိုလို့ရှိရင်ခမန်းကြီးအဖြစ်6နာရီပေါင်းကျင်လောက်ဖြစ်ပါလိမ့်6နာရီခွဲနော်9နာရီလည်းဖြစ်ခြင်းဖြစ်မှာပေါ့လေဘာလို့လားဆိုတော့နေတာရှိတာကိုဟုတ်တယ်မဟုတ်လားခင်ထားပါတော့အဲ့ဒီအချိန်မှာဘာတုတ်တန်ဟောလဲဓမ္မစက္ကဩဒနာတုတ်တန်ကိုဟောတယ်မှတ်မိတယ်နော်ဓမ္မစကဗောဓနာသုတ်တံကိုဟောတယ်။ဓမ္မောဓဘာသာဝင်တွေတော့မြန်မာသိကြပါတယ်။အဲဒီဓမ္မစကဗောဓနာသုတ်တံလို့ခေါ်တဲ့ဓမ္မစကြာတိဗာတရားဟောတာလည်းပြီးတော့သစ္စာတရားဟောတာ။အဲဒီသစ္စာတရားကိုတရားနာတဲ့ပုဂ္ဂိုလ်သည်ဟောမျက်စိနဲ့မမြင်နိုင်တဲ့နတ်ဒီပြမာတွေကအတာထားမျက်စိနဲ့မြင်နိုင်တဲ့လူသားတဲ့ကဘယ်နှယောက်နာတော့။ငါးယောက်ပဲနာတယ်။ကိုဋ္ဌိညာဝဘဗတ္တိယမာနမအတ္တစီဘယ်နှယောက်နာတာလဲ5ယောက်ပဲနာအဲ့ဒီ5ယောက်ထမ်းမှာအဲ့ဒီညတရားဟောလိုက်တာဘယ်နှယောက်နားလဲသွားလဲ1ယောက်ပဲနားလဲသွားတယ်ဟုတ်တယ်မဟုတ်လားဒါတော့ပါရမီပြည့်ပြီးသားပုဂ္ဂိုလ်တွေနော်မြတ်စွာဘုရားကိုယ်တိုင်ဟောတာတရားနာတဲ့ပုဂ္ဂိုလ်တွေကလည်းပါရမီပြည့်ပြီးသားပုဂ္ဂိုလ်တွေ5ယောက်နာတာဘယ်နှယောက်နားလဲလဲ1ယောက်နားလဲတာပဲဟုတ်တယ်မဟုတ်လားအချို့အားဖြင့်ပြောရင်5ဘုံတဘုံပေါ့နော်ငါဘုံတော့တရားနာရင်လူ20ပဲထားပါတော့အခုခွင်းတော့ပြိတ္တတွေလူ200နာတယ်လူ20လူ40လောက်နားလည်တယ်ဆိုရင်ကျင့်တတ်ကြမကောင်းဘူးလားမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားကိုယ်တိုင်ဟောတဲ့တရားတရားနာတဲ့ပုဂ္ဂိုလ်တွေကလည်းကြွတန်းဝင်နိုင်တဲ့ပိစိမဘိကပုဂ္ဂိုလ်နောက်ဆုံးယဟန္တာဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေနာတာတော့မှ၅ပါးနာတာတစ်ပါးပဲသိတယ်နားလည်တယ်ကျန်တဲ့လေးပါမသိနော်အဲ့တော့ဘုန်းကြီးတို့ပရိသတ်တွေလူတရားနာရင်လူ20နားလည်ရင်ကျင့်တတ်စရာမကောင်းဘူးလားကောင်းဒါဟာမြတ်စွာဘုရားဟောခဲ့တဲ့အချိန်ကအချိုးနဲ့ကြောပြတာနော်ဒ တော့ရနေခဲ့သည်အရင်တော့ကဟောတာကမြတ်စွာဘုရားကိုယ်တိုင်ဟောတာအခုဟောတာကမြတ်စွာဘုရားမဟုတ်ဘူးမြတ်စွာဘုရားမဟုတ်တယ်လို့မြတ်စွာဘုရားအစင်းနဲ့ပြောမယ်ဆိုလို့ရှိရင်အစင်မောဘလုံးမမနိုင်စာလောက်တဲ့နှိမ့်ကြတဲ့တာမန်ပုဂ္ဂိုလ်လေးတွေဟောနေတာဒီလိုမဟုတ်လားမြတ်စွာဘုရားအစင်းနဲ့ပြောမယ်ဆိုလို့ရှိရင်ဘလုံးမမနိုင်စာလောက်တဲ့လာမင်းကြီးနဲ့ပုံစံကြည့်လို့အင်မတန်ကွာခြားတယ်တ ော့ဘယ်နဲ့လဲဘယ်နဲ့လဲမြတ်စွာဘုရားလက်ထက်ကတရားနာခဲ့တဲ့ကုဋေညဝပပတ္တိယမာနမအသက်စီအဲ့ဒီလိုပုံကုံမျိုးဒီထဲမှာမနှောက်ပါအကြံပြင်းပြောရင်တော့မပါနိုင်ဘူးဟုတ်တယ်မို့လားမပါနိုင်ဘူးအများကြီးကွာသွားပြီဟောတဲ့ပုံကုံဆင်းလဲကွာတဲ့နားတဲ့ပုံကုံဆင်းလဲကွာသွားတာပဲဒါကြောင့်မလို့မြတ်စွာဘုရားလက်ထက်က၅ယောက်နားထောင်ရင်၁ယောက်နားလေတယ်ဆိုတာအချို့အဖြစ်ပြောရာဂန်တော့၂၀ပဲရှိတယ်နော်ဒီခေတ်မှာအရိယာဂိုင်တော့မှီဖို့ဆိုတာလွယ်ပါမလားကောင်းကောင်းပြောကြပါစို့တဲ့အရောက်တရားနားထောင်ရင်တရားနားလိုက်ရင်ကိုမဆိုးဘူးပြောရမှာပဲစဉ်းစားကြည့်လေနော်ဒီနေ့အချိုးနဲ့ပြောရင်လေအဲ့ဒီတုန်းကအချိုးနဲ့ပြောတာတော့မှအဲ့ဒီခေတ်အချိုးနဲ့ပြောတာတော့မှ၅ယောက်နားထောင်တာတရားပဲနားလည်တယ်ရာဂိုင်တော့နဲ့ပြောမယ်ဆိုရင်20ရာဂိုင်တော့မရှိတယ်ကနေ့ခေအနေထားမှာအရောက်တရားနားထောင်ရင်တယောက်နားလည်ဖို့လွယ်ပါမလားမလွယ်ဘူးဒါကြောင့်မလို့ဟာဒီတရားဟာတို့အတွက်မြင့်တယ်ဘာတွေဟောနေမှမသိဘူးလို့စိတ်မပြည့်နဲ့ဟုတ်တယ်မဟုတ်လားစိတ်မပြည့်ပါနဲ့နားထောင်ပါကြိုးကြိုးစားစားမှတ်ပါနော်နားထောင်မှမှတ်ပါစိတ်ဝင်နေစားနေကိုအာရုံစိုက်ပြီးတော့နားထောင်ပါအဲ့ဒီပုံမှာစိတ်ကလေးအာယုံဝင်စားနေရင်ကိုပဲမိမိရဲ့စိတ်စေရနာလေးသည်ဓမ္မအပေါ်မှာညံရောက်နေတာဖြစ်တဲ့အတွက်ကုသိုလ်တရားတွေအများကြီးတိုးနေတယ်ဒါတရားနာခြင်းရဲ့တန်ဖိုးဟုတ်ရဲ့လားဒါတရားနာခြင်းရဲ့တန်ဖိုးပဲနော်အဲ့ဒီတန်ဖိုးသည်ဒါနာကုသိုလ်ပြုတဲ့လှူတဲ့တန်းတဲ့ကုသိုလ်ရဲ့တန်ဖိုးတဲ့လေသာရပဲနော်တိလားဆောက်တီလို့ရတဲ့တံပိုးတယ်လေသာရပဲသမထကျင့်လို့တော်တဲ့သွားပြီးတော့ပရိစိတ်ကုန်းတော်ဘုရားသာပရိစိတ်အဲ့ဒီလိုပရိစိတ်ချင်းစတဲ့သမထကုသိုလ်တယ်လေမသာဘူးလားသာလားဘာဖြစ်လို့တော့အခုတရားနာနေတာကဓမ္မလေဓမ္မသရာတရားမြတ်စွာဘုရားဟောတဲ့တရားသစ္စာတရားဒီတရားကိုနားနေတာဟုတ်တယ်မဟုတ်လားဒီတရားကိုနားနေတာမြတ်စွာဘုရားတကယ်ကရမကြီးလက်ထက်တော့ခါကလတုံးကဖားကလေးတကောင်နော်ဖားကလေးတကောင်မြတ်စွာဘုရားဟောတဲ့တရားကိုသူဘာမှမသိဘူးနားမလည်ဘူးအတိတ်ပဲနားမလည်ယုံနေမကဘူးစကလုံးလည်းမသိဘူးဘာဖြစ်လို့တော့ဖားတတဝါသည်လူသားတွေရဲ့စကားသူနားမလည်ဘူးနော်အဲ့ဒီလိုနားမလည်ပဲနားမလည်ညာတော့လည်းပဲဒီအတန်ကလေးကနားထောင်လို့ခေါ်လိုက်တာနားထောင်လို့ခေါ်လိုက်တာအာယုံကျပြီးတော့သူရဲ့စိတ်စေတနာကလေးကမြတ်စွာဘုရားဟောတဲ့တရားအပေါ်မှာအာယုံကျပြီးနားထောင်နေတာဟုတ်လားအဲ့ဒီအချိန်မှာပဲနွားကြောင်သားတယောက်ကလည်းဟောတာတရားပွဲကြီးပဲဗာရိမန်ပြောနေပါလေသူကလည်းလာပြီးနားထောင်တာသူတို့နေတဲ့နေရာကပရိသတ်ရဲ့အပြင်ဘက်နော်ပရိသတ်ကသူတို့မုံရဲပါဘူးဖာကလေးကလည်းပြင်ဘက်မှာပဲနွားကြောင်သားလေးကလည်းပရိသတ်ရဲ့အဆွန်မှာပဲအဲ့လိုနေကနေပြီးတော့နွားကြောင်သားလေးကသူ့ပါလာတဲ့ကျင်လုံးကလေးနဲ့ထောက်မိတော့ဖားကလေးရဲ့ကြောင်ကောင်ထောက်မိသွားတယ်။နွားကြောင်သားကလည်းရှစ်မှာအာယုံစိုက်နေတဲ့ဇောနဲ့သူ့ကျင်လုံးကလေးဘယ်ပေါ်မှာထောက်နေလဲဆိုတာကလည်းမပြုတ်မိတယ်လို့ဖားကလေးကလည်းပဲမြတ်စွာဘုရားဟောတဲ့တရားပေါ်မှာအာယုံကျနေတာဖြစ်တဲ့အတွက်ဟောဒီသူ့ကြောင်ကောင်ပေါ်မှာရောက်နေတဲ့ဒုတ်တန်ကလေးကျင်လုံးကလေးကိုဖယ်ရှားဖို့သူတတိမရဘူး။အဲ့ဒီအာယုံနဲ့ပဲနှစ်ယောက်လုံးနေလိုက်တာနောက်ဆုံးအသက်ရှူကြပြီးတော့ဖာကလေးသေးပါတာပဲနော်မြတ်စွာဘုရားဟောတဲ့တရားအာယုံကျပြီးတော့တရားနာရင်းနဲ့ဝิญဉ်ချုပ်သွားတာဖြစ်တဲ့အတွက်ချက်ချင်းတာဝရိတ္တနဲ့ပြရောက်သွားတယ်နော်ဘုန်းတော်ပရိသတ်တွေစဉ်းစားကြည့်ပတ်စံတရားမှမကုန်ဘူးဟုတ်တယ်မလားပတ်စံတရားမှမကုန်ဘဲနဲ့နဲ့ပြရောက်သွားတာမလားပတ်စံတရားမှအကုန်ခံပြီးတော့ လူရတန်းတာလည်းမပါသွားဘူးเนาะညတိစာငါထံပြီးတော့ဥပ္ပဒရေသီလဆောက်တည်တာလည်းပါမသွားဘူးဒီလိုမဟုတ်လားတရားအပေါ်မှာအာယုံကြပြီးတော့နာလိုက်တာနဲ့တပြိုင်တည်းဘယ်ရောက်သွားလဲလက်ပြရောက်သွားတာကျောင်းကံဖရာဓမ္မယုံဖရာကျောင်းကံဖရာဓမ္မယုံဆောက်ပြီးတော့ကိုယ်တို့ပြောတဲ့ပုဂ္ဂိုလ်တော်မှလူတိုင်းလက်ပြရောက်ချင်မှရောက်တာဟုတ်တယ်မလားလူတိုင်းလက်ပြရောက်ချင်မှရောက်တာနော်သီလဆောက်တည်တဲ့ပုဂ္ဂိုလ်ကလည်းသီလဆောက်တည်တဲ့ပုဂ္ဂိုလ်တိုင်းလက်ပြရောက်နိုင်မယ်လို့တွက်လို့မရဘူးအခုဖားကလေးဘယ်ရောက်သွားလဲလက်ပြရောက်သွားတာတရားရဲ့အရှိန်လားတရားရဲ့အရှိန
်
တရားရဲ့အရှိန်အဲ့ဒီလောက်ကိုတန်ဖိုးကြည့်တာဘုန်းကြီးတို့ပြိတ္တာတည်နော်အဲ့ဒါကြောင့်မို့လို့ဒီလိုသစ္စာတရားပွဲဒီလိုအလုတ်ပိတရားပွဲဝိပဿနာတရားပွဲနားလည်းသိပြီစေနားမလည်းသိပြီစေဘာလို့မလဲစူးစားပြီးနားပေးဟုတ်တယ်မဟုတ်လားစူးစားပြီးနားပေးတစ်လုံးရရနှလုံးလိုက်ရရမှတ်နော်စေဝင်စားတဲ့တရားနာရင်ကုသိုလ်တွေများကြီးရသွားတယ်။အဲဒီကုသိုလ်တွေဒါနကုသိုလ်တွေသာတယ်၊သီလကုသိုလ်တွေသာတယ်။သုံးညာကာရပဝိထတသတ္တစိတ္တတဘိက္ခုနောအမာနုတေတိဟောတိသမ္မာဓမ္မဝိပဿနာတော်နော်။သမ္မာဓမ္မဝိပဿနာတော်တရားအပေါ်မှာရှုမြင်သုံးသတ်တဲ့ဉာဏ်သည်အဲဒီဉာဏ်ရအောင်ကြိုးစားနေတဲ့ပုဂ္ဂိုလ်သည်အမာနုတေတိဟောတိလူချမ်းသာနတ်ချမ်းသာလူစိတ်နဲ့စိစိမ်တို့တဲ့အိမတ်တဲ့မြင့်မြတ်တဲ့အရာသာသူခံစားရပါတယ်တဲ့ဟုတ်တယ်မဟုတ်လားဒါနသီလနဲ့မသာလိုလားသာလိုလားဒါနသီလရဲ့စွမ်းသည်တခြားလားလူချမ်းသာနတ်ချမ်းသာလားအခုလူချမ်းသာနတ်ချမ်းသာတဲ့တော့သာသိတယ်ဆိုတော့ဘုန်းတော်ပြိတ္တသူရဲ့တန်ဖို့ကိုရှော့တွတ်လို့မရဘူးဟုတ်တယ်မဟုတ်လားကဲကောင်းပြီနော်အဲဒီတော့အခုဒီတရားတွေကိုနားနေကြတာဘိုင်းတော်ပရိသတ်တိမြတ်စွာဘုရားဟောတဲ့တရားအဲ့ဒီတရားကလည်းရုံရုံတရားလားနိဗ္ဗာန်ရောက်ကြောင်းတရားလားနိဗ္ဗာန်ရောက်ကြောင်းတရားသစ္စာတိသစ္စာညာနဲ့ဟောနေတဲ့တရားအဲ့ဒီတရားတွေကိုနှစ်နှစ်သက်သက်ရုံရုံကြည်ကြည်လေးလေးဆဆနားထောင်ပါနော်ခွန်ကြီးပြောကြတာအဲ့ဒါပဲဟုတ်လားတက်ကောင်းမိတာဖြင့်အရှင်သာရိပုတ္တဓမ္မရိမြတ်ကြီးကအရှင်မပုံနာမထေရမြတ်ကြီးကိုဘာတရားဘာကြောင်းနဲ့ပတ်သက်ပြီးတော့မေးဖြေတွေပြုတ်တယ်ဆိုတော့ဝိသုဒ္ဓိခொနှစ်ပါးနဲ့ပတ်သက်ပြီးတော့အမေးဖြေတွေပြုတ်လို့တာပါနော်အဲ့ဒီတော့ဝိသုဒ္ဓိဆိုတာဘာလဲလို့မေးရင်စင်ကြယ်ခြင်းကိုပြောတာဘာလဲစင်ကြယ်ခြင်းတွေဝိသုဒ္ဓိပဲနော်မှတ်တာနော်ဝိသုဒ္ဓိဆိုတာကစင်ကြယ်ခြင်းစင်ကြယ်ခြင်းအဲ့ဒါမိမိရဲ့တဏ္ဍာမှာစင်ကြယ်သည်စင်ကြယ်တိုက်တဲ့တရားတွေစင်ကြယ်သွားမှမိမိရဲ့အတိမိမိရဲ့ဉာဏ်လေးပွင့်လာတယ်။ဉာဏ်လေးတွေပွင့်မှအဲ့ဒီဉာဏ်ကနိဗ္ဗာန်ကိုဘွားကနေမြွားထက်တယ်သိမြင်သဘောပေါက်သွားတာ။အဲ့ဒါကိုမျက်မှောက်ပြုတယ်လို့ခေါ်တယ်။ဟုတ်လား။မျက်မှောက်ပြုတယ်လို့ခေါ်တယ်နော်။မျက်မှောက်ပြုတယ်လို့ခေါ်တယ်။မျက်မှောက်ပြုတယ်ဆိုတာထိုးထိုးထွေးထွေးသိသွားတာ။မြွားထက်တယ်မြင်သွားတာ။မျက်စိနဲ့မြင်တာမျိုးမဟုတ်ဘူး။ဘာနဲ့မြင်တာလဲ။ဉာဏ်နဲ့မြင်တာ။ရိုးရိုးမြင်တာမဟုတ်ဘူးနော်။ဒါတော့မျက်မှောက်ပြုတယ်မျက်မှောက်ပြုတယ်လို့တောင်းနေတဲ့အောင်းနေမရှိဘူးလားရှိ။နိဗ္ဗာန်ကိုမျက်မှောက်ပြုတယ်နိဗ္ဗာန်ကိုမျက်မှောက်ပြုတယ်မဉဏ်ကိုမျက်မှောက်ပြုတယ်ဖွဉာကိုမျက်မှောက်ပြုတယ်မဉဏ်ဖွဉာမျက်မှောက်ပြုတယ်ဆိုတာဘာဖြစ်တာတော့မက်အတိဖွယ်အတိတွေထိုးထိုးထွန်းနေသိသွားတာ။ဟုတ်လား။မက်စိတ်နဲ့မဉဏ်နဲ့ထိုးထိုးထွန်းနေသိသွားတာကိုမျက်မှောက်ပြုတယ်လို့ခေါ်တယ်။ဖွဉာနဲ့ထိုးထိုးထွန်းနေသိသွားတာကိုမျက်မှောက်ပြုတယ်လို့ခေါ်တယ်။နိဗ္ဗာန်ကိုမျက်ဝါးထင်နေသိမြင်သဘောပေါက်သွားတာကိုနိဗ္ဗာန်ကိုမျက်မှောက်ပြုတယ်လို့ဒီလိုခေါ်တယ်။ဟုတ်တယ်မဟုတ်လား။အဲ့ဒီတော့နိဗ္ဗာန်ကိုမျက်ဝါးထင်နေသိမြင်ဖို့မိမိရဲ့ဉာဏ်ကနိဗ္ဗာန်ရဲ့သဘောကိုရှင်းရှင်းလင်းလင်းနားလည်ဖို့ဆိုလို့ရှိရင်ဘယ်လိုပြိတ္တတည်းစင်ကြယ်နေဖို့လိုလဲ။ဟုတ်လား။ဘာလို့ပါလဲ။စင်ကြယ်နေဖို့လို့လည်းမစင်ကြယ်လို့တော့မရဘူးเนาะဟာမိမိရဲ့တဏ္ဍမှာမြတ်စွာဘုရားလက်ထက်တုန်းကတရားနာတဲ့ပုဂ္ဂိုလ်တွေတရားတော်ပွဲနားလိုက်တာနဲ့မညာဘုံညာနေရသွားကြတယ်နိဗ္ဗာန်ကိုမြင်သွားကြတယ်တို့မြင်လဲမမြင်ပါလားတွားပြီးတော့မနိုင်နဲ့တို့တွေနိဗ္ဗာန်ဘာလို့မြင်တယ်လဲစင်ကြယ်မှုရှိသွားလို့မြင်တာ ဘာရီမဆင်ကျဲသွားတယ်လေသူတို့ရဲ့တဏ္ဍာမှာရှိနေတဲ့အတားအဆီးနှောက်ရှက်ညင်နွမ်းမှုတွေအားလုံးဆင်ကျဲသွားတာဟုတ်တယ်မဟုတ်လားဆင်ကျဲသွားတာဝိသုဒ္ဓိတ္တရာဆင်ကျဲသွားတာအခုဝိသုဒ္ဓိခုနှစ်ပါးဆင်ငယ်ဆင်ငယ်ဆင်ငယ်ဆင်ငယ်သူတို့ဆင်ကျဲသွားတာအဲ့ဒါလို့ဆင်ကျဲသွားတဲ့အတွက်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သွားတယ်မဉ္ဇဉ်ဖွဉ္ဇဉ်တွေရသွားတယ်အခုဘုန်းကြီးပရိသတ်တွေမဉ္ဇဉ်ဖွဉ္ဇဉ်မရသေးတာဒီဘာဖြစ်လို့လဲမဆင်ကျဲသေးလို့ရှင်းရှင်းလေးပဲဟုတ်တယ်မလားဘာဖြစ်လို့မရသေးတာလဲမစင်ကြယ်သေးလို့ဟောဒီဝိသုဒ္ဓိတွေမရသေးလို့เนาะဝိသုဒ္ဓိတွေရသွားရင်စင်ကြယ်သွားလိမ့်မယ်စင်ကြယ်သွားရင်နိဗ္ဗာန်ရလိမ့်မယ်နိဗ္ဗာန်မျက်မှောက်ပြုနိုင်လိမ့်မယ်အဲ့ဒါကြောင့်မလို့ဟောဒီဝိသုဒ္ဓိတွေရအောင်မိမိတို့ရဲ့တဏ္ဍာမှာစင်ကြယ်သေးစင်ကြယ်တတ်တဲ့တရားတွေစင်ကြယ်မှုလေးတွေဖြစ်လာဘာလို့ရမလဲစူးစမ်းပြရမှာเนาะအဲ့ဒါကြောင့်စင်ကြံမှုလေးတွေရအောင်ကြိုးစားဖို့ကြိုးစားနည်းလေးတွေခွန်ကြီးတို့ပြောပြပါပါ။နော်ဒီတော့အရှင်ဘောဓမထေရကြီးကိုအရှင်သာရိပုတ္တရမထေရကြီးကပြောတယ်အရှင်ဘုရားအရှင်ဘုရားမြတ်စွာဘုရားသာသနာတော်မှာဗြဟ္မစရိယလို့ခေါ်တဲ့တရားချင်းကိုကျင့်လာခြင်းသည်ဟောဒီဝိသုဒ္ဓိအတွက်ကျင့်လာတာလားဒါကတော့ဇလန်းအနေနဲ့ပြောတာပေါ့နော်အရှင်ဘုန်းတော်ပရိပတ်ကြီးကပြောပါပြောလဲမဟုတ်ပါဘူးတဲ့ဒါဇလန်းကိုဇလန်းနဲ့မှတ်နော်ခုနပြောတဲ့စကားနဲ့သွားမပြောနဲ့ဒီဝိသုဒ္ဓိအတွက်မြတ်စွာဘုရားသာသနာ့မှာတရားကျင့်လာသလားမေးတော့အရှင်ဘုန်းတော်ကဘာပြောလဲမဟုတ်ပါဘူးဟုတ်တယ်မဟုတ်လားမဟုတ်ပါဘူးဒါဖြင့်ဘာအတွက်တရားကျင့်တာလဲလို့မေးတဲ့အခါကျတော့အရှင်ဘုန်းတော်ကပြန်ပြောတယ်အနုပါဒပရိနိဗ္ဗာန်အတွက်တရားကျင့်တာ။ဘာအတွက်ကျင့်တာလဲ?အနုပါဒပရိနိဗ္ဗာန်အတွက်တရားကျင့်တာ။အနုပါဒပရိနိဗ္ဗာန်ဆိုတာကဥပါဒံတို့ရဲ့အာယုံပြုခံရတဲ့နယ်ပယ်မှလွတ်သွားတဲ့တရား။ဟုတ်ရလား?ဘာလို့လဲ?ဥပါဒံတို့ရဲ့အာယုံပြုခံရတဲ့နယ်ပယ်မှလွတ်သွားတဲ့တရား။အဲ့ဒီတရားတွေတရားတရားလားနိဗ္ဗာန်တရားလားနိဗ္ဗာန်တရားဒီလိုဆိုတော့ဒီနေရာမှာနည်းနည်းလေးဘုဒ္ဓရအနေနဲ့မှတ်လိုက်ပါဦးဝိသုဒ္ဓိမဂ်9ပါးသည်နိဗ္ဗာန်လာပြီတော့မဟုတ်ဘူးစဉ်းစားနော်ဝိသုဒ္ဓိမဂ်9ပါးသည်နိဗ္ဗာန်လာမဟုတ်ဘူးဝိသုဒ္ဓိမဂ်9ပါးသည်တရားလားစင်ကြယ်ခြင်းလားစင်ကြယ်ခြင်းစင်ကြယ်ခြင်းပဲဖြစ်တယ်နိဗ္ဗာန်မဟုတ်နော်ဒီတော့နိဗ္ဗာန်သည်နိဗ္ဗာန်ဝိသုဒ္ဓိသည်ဝိသုဒ္ဓိသို့သောအရှင်သာရိပုတ္တရပရိမတ်ကြီးကပြောတယ်အနုပါဒပရိနိဗ္ဗာန်တခါရှင်ဘုရားတရားကျင့်တယ်ဆိုတော့ဟောဒီဝိသုဒ္ဓိတွေမပါဘဲနဲ့ကောနိဗ္ဗာန်ရနိုင်ပါမလားမေးတယ်အရှင်ဘုန်းတော်ကဘာပြောလဲမရနိုင်ဘူးဒါဘုန်းကြီးဇာလန်းကိုချုံပြောတာနော်ဝိသုဒ္ဓိတွေမပါဘဲနဲ့နိဗ္ဗာန်ရနိုင်ပါမလားမရနိုင်ဘူးဝိသုဒ္ဓိဘာမှနိဗ္ဗာန်ရမှာဝိသုဒ္ဓိသည်နိဗ္ဗာန်လားဝိသုဒ္ဓိတိနိဗ္ဗာန်လားနိဗ္ဗာန်တိဝိသုဒ္ဓိလားသို့သောဝိသုဒ္ဓိမဖြစ်ဘဲနဲ့နိဗ္ဗာန်ရနိုင်ပါမလားဒီလိုလေးနားလည်လိုက်ပါနော်ပြန်ပြီးမယ်ဝိသုဒ္ဓိတိနိဗ္ဗာန်လားနိဗ္ဗာန်တိနဲ့ဝိသုဒ္ဓိလားအဲ့ဒါဝိသုဒ္ဓိအရှင်ကဝိသုဒ္ဓိနိဗ္ဗာန်အရှင်ကနိဗ္ဗာန်နိဗ္ဗာန်တိတခြားလားပန်းတိုင်လားလောရမှာကတခြားလားဝိသုဒ္ဓိလားအဲ့ဒီလိုလေးမှတ်ထားဟုတ်တယ်မလားပန်းတိုင်ကနိဗ္ဗာန်ကြည်စင်ကဝိသုဒ္ဓိပြန်ပြောပန်းနိုင်ကနိဗ္ဗာန်ဒီတော့ဝိသုဒ္ဓိဟာကြည်စင်လို့မှတ်လိုက်ပါနော်ဝိသုဒ္ဓိဟာကြည်စင်ပဲသစ္စာအနေနဲ့ပြောရင်မကသစ္စာနော်နိဗ္ဗာန်ဒီပါသစ္စာလဲနိရောဓသစ္စာတူရဲ့လားမတူဘူးနော်သိချာကြည့်သစ္စာကဘယ်နှမျိုးရှိသလဲ၄မျိုးရှိပါသစ္စာတွေတော့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာဘယ်နှမျိုးလဲ၄မျိုးဟုတ်ပြီသစ္စာ၄မျိုးနော်မိမိတို့တဏ္ဍာမှာအများအားရှိနေတာကဒုက္ခသစ္စာနဲ့သမုဒိယသစ္စာအများအားမရှိဘူးလားရှိဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကအကြောင်းတရားအကြောင်းအကျိုးဆက်သွယ်မှုနဲ့လည်းပတ်နေတာဒီတော့မလားအကြောင်းကျဆက်သမှုနဲ့ရုပ်တင်နန်းနဲ့လက်ပတ်နေတာအဲ့ဒါကိုလူလို့ခေါ်တယ်နတ်လို့ခေါ်တယ်ပြမလို့ခေါ်တယ်နော်ဟောပြီအခုပြောနေတာက သန္တရာလဲလဲတရားကိုပြောနေတာလားသန္တရာမထမြောက်ကြောင့်တရားကိုပြောနေတာသန္တရာမထမြောက်ကြောင့်တရားကမေဃသစ္စာနဲ့និရောဓသစ္စာသန္တရာလဲတာကဒုက္ခသစ္စာနဲ့သမုဒယသစ္စာသန္တရာသန္တရာမထမြောက်တာကဒီတော့နိဗ္ဗာန်ချမ်းသာကဆိုတဲ့သန္တရာထမြောက်ကြောင့်တရားလိုချင်ပါတယ်ဆိုရင်ဘုရားတို့ပရိသတ်တွေကမေဃသစ္စာရအောင်လို့မေဃသစ္စာရရင်និရောဓသစ္စာရပြောကြည့်စမ်းမေဃသစ္စာရရင်និရောဓသစ္စာရဒီတော့ဒါလောက်ဆိုရင်ဘုရားတို့ပရိသတ်တွေပုံပေါ်သွားပြီဝိသုဒ္ဓိ9ပါးသည်ဘာသစ္စာလဲမေဃသစ္စာတခြားလားကျင့်စဉ်လားနိဗ္ဗာန်ဒီဘာသစ္စာလဲတခြားလားပန်းတိုင်လားကျင့်စဉ်ကဘာသစ္စာပန်းတိုင်ကဘာသစ္စာမတူဘူးနော်ဒါကြောင့်မလို့အရှင်သာရိပုတ္တရာပရိနိဗ္ဗာန်ကြီးကမေးတယ်အရှင်ဘုရားအရှင်ဘုရားမြတ်စွာဘုရားသာသနာတော်မြတ်အတွင်းမှာဗြဟ္မစရိယလို့ခေါ်တဲ့တရားကျင့်နေကျင့်နေခြင်းသည်အရှင်ဘုရားဟောဒီဝိသုဒ္ဓိအတွက်ကျင့်တာလားမေးတယ်ပရမသီလဝိသုဒ္ဓိအတွက်ကျင့်တာလားမဟုတ်ဘူးစေတဝိသုဒ္ဓိအတွက်ကျင့်တာလားမဟုတ်ဘူးဒေဒီဝိသုဒ္ဓိအတွက်ကျင့်တာလားဒါလည်းမဟုတ်ဘူးသင်္ခါဝိတ္တနာဝိသုဒ္ဓိအတွက်ကျင့်တာလားဒါလည်းမဟုတ်ဘူးမဂ္ဂမဂ္ဂဉာဏတရားဝိသုဒ္ဓိအတွက်ကျင့်တာလားဒါလည်းမဟုတ်ဘူးပရိပဒဉာဏတရားဝိသုဒ္ဓိအတွက်ကျင့်တာလားဒါလည်းမဟုတ်ဘူးနောက်ဆုံးဉာဏတရားဝိသုဒ္ဓိအတွက်ကျင့်တာလားဒါလည်းမဟုတ်ဘူးဒါလည်းမဟုတ်လားဝိသုဒ္ဓိ9ပါးအတွက်ကျင့်တာလားတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းလာမိတယ်ဟုတ်တယ်ဖြစ်တာမဟုတ်ဘူးဖြစ်တာနောဟိတဘာနဲ့မဟုတ်ဘူးအရှင်ဖေ။ဒါဖြင့်ဘာအတွက်ကျင့်တာလဲ။နိဗ္ဗာန်အတွက်ကျင့်တာ။နော်ဘာအတွက်ကျင့်တာလဲ။နိဗ္ဗာန်အတွက်ကျင့်တာ။နိဗ္ဗာန်ဆိုတာကလည်းပဲဘုန်းတော်ပရိသတ်တွေအများကြီးရှိတာကိုနော်။ဘုန်းတော်ပရိသတ်တွေကတော့ယနေ့နိဗ္ဗာန်ဆိုတာဒီသန္တရာဝတ္တကမ္ဘာထွေးမြောက်ရာအမှန်နိဗ္ဗာန်။និရောဓသစ္စာဒီလိုနားမလည်ဘူးလားနားလည်ထားလား။နားလည်ထားတာပဲ။ဒါဖြင့်မဲ့နိဗ္ဗာန်ဆိုတဲ့စကားလုံးဒီအရိခေခာကာလတုန်းကအချာအချာသောအိဗယ်နဲ့ရောနေပုံရပါတယ်နော်ဘာဖြစ်လို့တော့ဆိုတော့နိဗ္ဗာန်တဲ့စကလုံးကမူရင်းလာတာကသူတို့အိန္ဒိယကလာတာကိုနော်ဘုန်းတော်ပရိသတ်တွေကတော့မြန်မာလူမျိုးမြန်မာလူမျိုးဆိုတော့အနိဗ္ဗာန်ဆိုတာဒါပဲလို့ပြောထားခဲ့တဲ့အခါကျတော့နိဗ္ဗာန်ဆိုရင်တလုံးတည်းပဲနားလည်ထားတယ်သူတို့အိန္ဒိယမှာရှိတဲ့အရိခေခကာလတုန်းကတော့ဒီလိုနားလည်ပုံမပေါ်ဘူးနိဗ္ဗာန်ဆိုရင်အခုဘုန်းကြီးတို့ပရိသတ်တွေပြောနေတဲ့နိဗ္ဗာန်လည်းဟုတ်တယ်အခြားအခြားသောနိဗ္ဗာန်นี่လည်းသူတို့နားလည်ထားတာတွေရှိကောင်းရှိပါလိမ့်မယ်အဲဒါလိုရှိကောင်းရှိပြတဲ့အတွေ့အရှင်ဘုန်းနာမဟာဘုန်းနာမထေရမြတ်ကြီးကအခြားအခြားနိဗ္ဗာန်တွေကမရောအောင်အခြားအခြားနိဗ္ဗာန်ကိုယဉ်ညွန့်ပြတာမဟုတ်ဘူးတပည့်တော်ကဥပါဒံတို့ရဲ့အာယုံအပြုတ်ခံရတဲ့နေပယ်မှလွတ်နေတဲ့နိဗ္ဗာန်ကိုပြောတာပါဒါနိဗ္ဗာန်ရဲ့သဘောလေးတွေဘုဒ္ဓရာမှတ်နော်နိဗ္ဗာန်ဆိုတာလည်းပဲဘုန်းကြီးတို့ပရိသတ်တွေခန္ဓာသာသိဉာဏ်နဲ့နိဗ္ဗာန်လို့မထင်နဲ့တရင်ကနိဗ္ဗာန်နဲ့ဝိကမ္မနာနိဗ္ဗာန်တို့စသဖြင့်မျိုးမရှိရမလားနော်ဒါကဘုန်းကြီးတို့ဘောဓဘာသာစာပေမှာသုံးနေတဲ့နိဗ္ဗာန်အရာထမသုံးနေတဲ့လောကနိဗ္ဗာန်တို့ဘာလို့ဒါတွေကမရှိဘူးလားရှိရှိတာပဲနော်ရှိတာပဲအဲ့ဒါကြောင့်မို့လို့အခြားအခြားနိဗ္ဗာန်တွေနဲ့ရောသွားမှဆိုလို့အရှင်မဘုန်းတော်ပရိသတ်ကြီးကဘယ်လိုပြောလဲသူဘယ်လိုနိဗ္ဗာန်ကိုပြောချင်တာလဲဥပါဒတော်ရဲ့အာယုံအပြုတ်ခံရတဲ့နေပယ်မှလွတ်သွားတဲ့နေပယ်အဲ့ဒါကိုပါဠိလိုဘလို့ခေါ်လဲအနုပါဒနိဗ္ဗာန်နိဗ္ဗာန်ဆိုတာကပရိနိဗ္ဗာန်ဒီလိုသုံးတာကိုဟုတ်တယ်မလားအနုပါဒပရိနိဗ္ဗာန်နော်ပရိဆိုတာကအာလောထဝန်းကျင်အကျွင်းကြံမရှိဘာမှမကြံလောက်နိဗ္ဗာန်ငြိမ့်သွားတယ်เนาะဘာမှမကြံလောက်အောင်ငြိမ့်သွားတယ်အဲ့ဒီငြိမ့်သွားတဲ့နိဗ္ဗာန်မှာနိဗ္ဗာန်ဟာဘယ်လိုဟာမျိုးလဲဆိုရင်ဘုန်းကြီးတို့ပရိသတ်တွေတယောက်ကမေးမယ်ဆိုပါတော့ဟာခင်ဗျားတို့လိုချင်တဲ့နိဗ္ဗာန်ဆိုတာဘယ်လိုဟာတော့မေးမယ်ဆိုပါတော့เนาะအမျိုးမျိုးပြောကြမှာပဲဒီနေရာမှာရှင်ဘောနမဟာဘောနမရိမြတ်ကြီးပြောတဲ့စကားကလေးကိုသတိထားမိမယ်ဆိုရင်အများကြီးဖြည့်စရာမလိုဘူးတစ်လုံးနဲ့ပဲရှိအဲ့ဒါကပါလေဥပါဒံတို့ရဲ့အာယုံအပြုခံရမှုမှလွတ်သွားတဲ့နိဗ္ဗာန်ပါတယ်လေဥပါဒံတို့ရဲ့အာယုံအပြုခ ခံရမှုမှလွတ်သွားတဲ့နိဗ္ဗာန်ဥပါဒံတို့ရဲ့အာယုံအပြုတ်မခံရတဲ့နိဗ္ဗာန်နော်အဲ့ဒါကိုပါဠိလိုဘယ်လိုခေါ်လဲအနုပါဒနိဗ္ဗာန်ဒီလိုပြောရမလားအနုပါဒနိဗ္ဗာန်အနုပါဒနိဗ္ဗာန်ပရိလေထလတအနုပါဒပရိနိဗ္ဗာန်ဥပါဒံတို့ရဲ့အာယုံပြုတ်ခံရတဲ့နိဗ္ဗာန်မှလွတ်သွားပြီကဲကောင်းပြီဒါဖြင့်ဘုန်းတော်ပရိသတ်တွေကမြန်မာလူမျိုးတွေဆိုတော့ပါဠိစကားလုံးမကျွမ်းဘူး။မကျမ်းတော့နောက်တစ်ဆင့်တက်ရှင်။နောက်တစ်ဆင့်တိုးပြီးတော့ရှင်းရမှာပေါ့။အနုပါဒဆိုတာကဥပါဒံတို့ရဲ့အာယုံအပြုခံရတဲ့နယ်ပယ်မှာလွတ်သွားပြီ။ဒီလိုပြောရမလား။ဥပါဒံတို့ရဲ့အာယုံပြုခံရတဲ့နယ်ပယ်မှာလွတ်သွားပြီဆိုတော့ကဲဥပါဒံဆိုတာဘာတော့တခါသိတက်လာပြန်ပြီ။နော်တက်လာပြန်ပြီ။အင်္ဂလိပ်စာသင်ခန်းစာပုဂ္ဂိုလ်ဒက်ရှင်နရီကြည့်လို့လက်စမဆုံးသလိုဖြစ်နေတာပေါ့ပုဂ္ဂလိတဘုံတွေးလိုက်မသိလိုက်ဒက်ရှင်နရီကြည့်လိုက်နောက်ပုဂ္ဂလိတဘုံတွေးလာလိုက်ဒါလည်းမသိဘူးဒက်ရှင်နရီကြည့်ရပြန်ပြီတတိကောဒက်ရှင်နရီကြည့်နေရတာနဲ့ပဲစာအရှိမတက်တော့ဘူးအဲ့ဒီလိုဖြစ်နေတာပေါ့နော်ကဲကောင်းပြီဒါဖြင့်ဘုန်းကြီးတို့အနုပါဒာဆိုတာကဥပါဒံတို့ရဲ့အာယုံအပြုမခံရတဲ့နိဗ္ဗာန်ဥပါဒါဆိုတာဘယ်လိုတွေလဲမေးတော့ဥပါဒါက၄မျိုးရှိတယ်เนาะအခုပရိစ္ဆေသမုပ္ပါဒ်ဆက်ဝိုင်းထဲမှာဥပါဒါနံဆိုတဲ့သကလုံးလေးတွေ့ရပါလိမ့်မယ်တဏပစ္စယဥပါဒါနံဥပါဒနာပစ္စယဘဝလိုရှိတယ်မလားတဏပစ္စယတဏတိဟုသောကြောင့်တရားကြောင့်ဥပါဒါနံဥပါဒံဖြစ်ပါတယ်ဥပါဒနာပစ္စယဥပါဒါတိဟုသောကြောင့်တရားကြောင့်ဘောဘောဖြစ်ပါတယ်အဲ့ဒီဥပါဒံပဲเนาะဥပါဒံဥပါဒံဆိုတာတခြားမမှန်တဲ့တဏပစ္စယဥပါဒနာမှာရှိတဲ့ဥပါဒံကိုပြောတာရှင်းရလားအဲ့ဒီလိုဆိုဘုန်းတော်ပရိသတ်တွေသဘောပေါက်တယ်လို့ပေါက်သွားပြီဥပါဒံကဘလူတွေတော့ဘလူတွေတော့ကာမုပါဒံရယ်ဒေနုပါဒံရယ်သီလပရုပါဒံရယ်အတ္တဝါရုပါဒံရယ်ဟုတ်ပြီเนาะကျပါလေးလိုသာထမြန်မာလိုတရားကိုကောက်လိုက်တော့ဥပါဒါဆိုတာတရားဗတ္တမျိုးလဲမဟုတ်ဘူးလေတရားကိုကောက်ရင်နှစ်မျိုးပေါ့တရားကိုကောက်ရင်နှစ်မျိုးဘယ်လိုနဲ့ဘယ်လိုတော့ဥပါဒနာဆိုတဲ့သကလုံးကလေးမှာဥပါဒံဆိုတဲ့မြန်မာလိုသကလုံးကလေးကိုအရာကောက်လိုက်မယ်ဆိုရင်ဘသူနဲ့ဘသူပါလေတဏနဲ့ဒိဋ္ဌိတဲ့ဗျာဟုတ်လားဘာလဲဘာတော့တဏနဲ့ဒိဋ္ဌိဒီလိုမဟုတ်လားတဏနဲ့ဒိဋ္ဌိမှတ်တာနော်ကာယဥပါဒံဥပါဒနာဘသူပါလေနံပါတ်1ကာမုပါဒံတဏနံပါတ်2ဒိဋ္ဌိဥပါဒံဒိဋ္ဌိနံပါတ်3သီလပရုပါဒံဒိဋ္ဌိနံပါတ်၄အတ္တဝါရုပါဒံဒိဋ္ဌိအလုံးပေါင်းလိုက်တော့တဏနဲ့ဒိဋ္ဌိဘယ်နှမျိုးလဲနှမျိုးဘယ်လိုတွေလဲပြောပါဦးတဏနဲ့ဒိဋ္ဌိနော်ဥပါဒံဥပါဒံဆိုတာတဏနဲ့ဒိဋ္ဌိဥပါဒံရဲ့အဓိပ္ပာယ်ကစွဲလန်းတာတရားကိုယ်ကတဏနဲ့ဒိဋ္ဌိပြန်ပြောအဓိပ္ပာယ်ကဘာလဲတရားကိုယ်ကအဓိပ္ပာယ်ကတရားကိုယ်ကတဏှာနဲ့ဒိဋ္ဌိမှန်ပြီပြီနော်ပြန်ပြောဥပါဒံရဲ့ဆိုဥပါဒံဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကသူ့ရဲ့တရားကိုယ်ကဟောပြီတဏှာတရားအလုံးသိတဲ့အတိုင်းပဲตาရတဲ့တမ်းပဲနဲ့လိုချင်တယ်ဟုတ်တယ်မလားအဲ့ဒါပါလေတဏှာမှားသောအဖြစ်မြင်တာကဒိဋ္ဌိตาရတမ်းပဲနှိမ့်တာကမှားသောအဖြစ်မြင်တာကဘယ်ပေါ်မှာตายရတော့ဘာတွေကိုตายရနေတာလဲအဲခန္ဓာ၅ပါးကိုตายရနေတာဘာကိုตายရနေတာလဲခန္ဓာ၅ပါးယုတ်တဲ့ဘာကိုตายရနေတာဒီလိုမဟုတ်လားအဲဒီလိုตายရမှုနဲ့စွဲနေတာเนาะကဲဒိဋ္ဌိသရကတိချလာမှားမြင်တာလားဘယ်ပေါ်မှာမှားမြင်တာလဲခန္ဓာ၅ပါးပေါ်မှာအမှားမြင်နေတာအမှားမြင်နေတာဘလုံးမြင်လို့အမှားမြင်တယ်လို့ခေါ်တာလေငါတို့တပါယောက်ျားမိန်းမလို့မြင်လို့ အမှားမြင်တယ်လို့ခေါ်တယ်ပြန်ပြောအမှားမြင်တယ်လို့ခေါ်တယ်ဒီလိုမလားရုပ်ကိုရုပ်လို့မြင်ရင်အမှန်မြင်တယ်နာမ်ကိုနာမ်လို့မြင်ရင်အဲအခုကဘလို့မြင်လို့အမှားမြင်တယ်လို့ပြောလိုက်တာတော့တကယ်မြင်တာကရုပ်နဲ့တကယ်ရှိတာလဲရုပ်နဲ့သူသိနေတာကငါသူတစ်ပါးယောက်ျားမိန်းမအမှန်သီလားမှားသီလားသရတိပါလေဒိဋ္ဌိအဲ့ဒီမှားသိနဲ့သိနေတဲ့အတွက်တာယတမနှင်းသက်တဲ့သဘောတွေမပေါ်ဘူးလားပေါ်လားတာယတမနှင်းသက်တာကတဏအမှားမြင်တာကဒိဋ္ဌိသူတို့ရဲ့အာယုံပြုတ်နေတဲ့တရားကခန္ဓာ၅ပါးဟုတ်တယ်မလားဒီတော့ခန္ဓာ၅ပါးကဘယ်လိုကအာယုံပြုတ်နေလဲတဏကအာယုံပြုတ်နေတယ်ဒိဋ္ဌိကအာယုံပြုတ်မှတ်မိလားတဏ္ဍိဋ္ဌိကဘလို့ကအာယုံပြုတ်နေတော့သာခေနသမိခေနဇနိခေနခေမောခေနပုဂ္ဂတတ္တဝါလို့ခေနပြောခြင်းပြောဒါပေမဲ့တကယ်တမ်းကျတော့သသမိဇနိခေမောဆိုတာလည်းတခြားလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးအာယုံပြုတ်ပြီးတော့သာမှတ်နဲ့ခေနသမိမှတ်နဲ့ခေနဇနိမှတ်နဲ့ခေနခေမောမှတ်နဲ့ခေနသသမိဇနိခေမောလို့ထင်တာကဒိဋ္ဌိခင်နာကတတရှင်းလားပါတယ်လေသာသမိဇနိခင်ပွန်းလို့ခင်နာကဒိဋ္ဌိခင်နာကပြန်ပြောခင်နာကဒီတော့ဟောရိတဏနဲ့ဟောရိဒိဋ္ဌိဘလူအာယုံပြုတ်ပြီးဖြစ်နေတာတော့ခန္ဓာ၅ပါးကအယုံပြီဖြစ်နေတာဒီလိုမလားဒီတော့ဟောဒီသီလဝိသုဒ္ဓိဆိုတာလဲခွင်းတော်ပြိဋ္ဌာန်တွေတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးဖြစ်သည့်အတွက်ဥပါဒါတို့ရဲ့အာယုံအပြုတ်နေပေမှာလွတ်ပြီလားမလွတ်သေးဘူးမလွတ်သေးဘူးဒီလိုမလားသီလဝိသုဒ္ဓိတော့မဖြစ်ဘူးလားဖြစ်သွားတာဥပါဒါတို့ရဲ့အာယုံအပြုတ်ခံရတဲ့နေပေမှာလွတ်ပြီလားမလွတ်သေးဘူးအရှင်ဘုံနာမဟာဘုံနာပရိမြတ်ကြီးကအနုပါဒာပရိနိဗ္ဗာန်ဥပါဒာတို့ရဲ့အာယုံအပြုတ်ခံရတဲ့နေပင်မှလွတ်မြောက်နေတဲ့နိဗ္ဗာန်ကိုလိုချင်လို့တရားကျင့်တာဟုတ်တယ်မဟုတ်လားအခုသီလဝိသုဒ္ဓိဒီဥပါဒာတို့ရဲ့အာယုံအပြုတ်ခံရတဲ့နေပင်မှလွတ်ပြီလားမလွတ်သေးဘူးလားဘာဖြစ်လို့တော့ခန္ဓာငါးပါးရှိနေလို့ဘာဖြစ်လို့လဲဒိဋ္ဌိဝိသုဒ္ဓိကောစိတ်တဝိသုဒ္ဓိကောခန္ဓာ၅ပါးမရှိဘူးလားရှိစိတ်တဝိသောတိစိတ်တဝိသောတိဆိုတာလည်းတခြားလားခန္ဓာ၅ပါးလားသုခဥပါဒဏ်တို့ရဲ့အာယုံပြုခံရတဲ့နေပမှာလွတ်ပြီလားမလွတ်သေးဘူးပန်းတိုင်မဟုတ်ဘူးဟုတ်တယ်မလားနောက်တစ်ခါဒိဋ္ဌိဝိသောတိကောဥပါဒဏ်တို့ရဲ့အာယုံပြုခံရတဲ့နေပမှာလွတ်ပြီလားမလွတ်သေးဘူးတိခာဝိတရဏဝိသောတိကောဥပါဒဏ်တို့ရဲ့အာယုံပြုခံရတဲ့နေပမှာလွတ်ပြီလားဘာဖြစ်လို့တော့ခန္ဓာ၅ပါးရှိနေသေးလို့နော်မေကမကညာနာဒသနာဝိသောတိကကောခန္ဓာဥပါဒဏ်တို့ရဲ့အာယုံပြုခံရတဲ့နေပင်မှလွတ်ပြီလားဘာဖြစ်လို့တော့ခန္ဓာ၅ပါးရှိနေသေးလို့ပရိပရညာနာဒသနာဝိသောတိကကောဥပါဒဏ်တို့ရဲ့အာယုံပြုခံရတဲ့နေပင်မှလွတ်ပြီလားဘာဖြစ်လို့တော့ခန္ဓာ၅ပါးရှိနေသေးလို့နော်ညာနာဒသနာဝိသောတိလို့ခေါ်တဲ့တရားကကောဥပါဒဏ်တို့ရဲ့အာယုံပြုခံရတဲ့နေပင်မှလွတ်ပြီလားမလွတ်သေးဘူးဒီလိုမလားမောချအားဖြင့်တော့လွတ်တယ်ပဲပြောဘာဖြစ်လို့တော့သူဒီတခြားလားမဉ္ဇဉ်ဖွဉ္ဇဉ်မဉ္ဇဉ်ဖွဉ္ဇဉ်ဆိုတာလောကီလားလောကုတ္တရာလားလောကုတ္တရာဖြစ်တဲ့အတွက်ဥပါဒဏ်ရဲ့အာယုံပြုခံရတဲ့နေပယ်မှာလွတ်ပြီလို့တော့မပြောနိုင်ဘူးလားပြောနိုင်ပြောနိုင်တယ်ဟုတ်တယ်မလားပြောနိုင်တယ်နော်ဥပါဒဏ်ရဲ့အာယုံပြုခံရတဲ့နေပယ်မှာသူဒီမလွတ်ဘူးလားလွတ်သွားပြီလားလွတ်ပြီလွတ်သွားကြတော့လည်းပဲအဲ့ဒီမဉ္ဇဉ်ဖွဉ္ဇဉ်သည်တခြားမှာမိဖြစ်နေတာလားဟောဒီပုဂ္ဂိုလ်တ attva မိဖြစ်သွားတာမြတ်စွာဘုရားသခင်ကရမကြီးမဉ္ဇဉ်ဖွဉ္ဇဉ်ရသွားတဲ့အချိန်မှာပုဂ္ဂိုလ်တ attva တဲမှာပုဂ္ဂိုလ်တ attva ဆိုတဲ့ပုံမန္တရာကြီးပျောက်သွားပြီလားမပျောက်သေးဘူးဒီလိုမလားပုဂ္ဂိုလ်တ attva ဆိုတော့ဟောဒီခန္ဓာကြီးမရှိဘူးလားရှိနေတယ်ဘုရားသာဖြစ်သွားတာမဉ္ဇဉ်ဖွဉ္ဇဉ်သာရသွားတာခန္ဓာကိုယ်ကြီးကတော့ရှိနေသေးတယ်ဘယ်ကြမှခန္ဓာကိုယ်ကြီးပျောက်သွားတာလဲနောက်ဆုံး45ဝါပြည့်လို့ပြိဋိဘံဆံတော့မှဒီခန္ဓာကိုယ်ကြီးပျောက်သွားတာ ဟုတ်တယ်မလားဘယ်ကြမှာခန္ဓာကိုယ်ကြီးပြသွားတာလဲပရိနိဗ္ဗာန်စံတော့မှခန္ဓာကိုယ်ကြီးပြသွားတာဘုရားဖြစ်တဲ့အချိန်မှာခန္ဓာကိုယ်ကြီးပြသွားပြီလားဒါတော့မညာဖွညာသာရခြင်းရသွားမှခန္ဓာကိုယ်ကြီးကရှိနေတော့မယ်ဟုတ်တယ်မလားအဲ့ဒီခန္ဓာကိုယ်ကြီးတိကျလာသဥပါတိဒေတာလို့ခေါ်တဲ့ဥပါရဏတို့ရဲ့အာယုံပြုခံရတဲ့ခန္ဓာကိုယ်ကြီးအဲ့ဒီခန္ဓာကိုယ်ကြီးရှိနေတော့မှရတဲ့မညာဖွညာမို့လို့ဟောဒီလောကုတ္တရာတရားတွေဥပါရဏတို့ရဲ့အာယုံပြုခံရတဲ့နေပေမှလွတ်ပင်လွတ်သွားကြတော့လည်းပဲဒီခန္ဓာကိုယ်ကြီးရှိနေသေးတဲ့အတွက်မောချအဖြစ်လွတ်တဲ့ပရိယအဖြစ်ပြန်ညည်းဒါကတော့ဘုန်းကြီးပရိသတ်တွေတော်တော်လို့နားမလည်နိုင်ဘူးဒီလိုမလားကဲကောင်းပြီဒါဖြစ်လို့ရှိရင်တကယ်တော့လွတ်လွတ်ကင်းကင်းလွတ်သွားတာကလွတ်သွားတာကတော့ဘယ်ကျမ်းမှလွတ်သွားတယ်လဲမေးဟောဒီခန္ဓာကိုယ်ကြီးလုံးဝမရှိတဲ့အချိန်ကျမှလွတ်သွားတာလွတ်လွတ်ကျွတ်ကျွတ်ဖြစ်သွားတာနော်ဘယ်အချိန်မှလုံးဝလွတ်လွတ်ကျွတ်ကျွတ်ဖြစ်သွားတယ်မေးတော့နောက်ဆုံး45ဝါပြည့်လို့သက်တော်80ပြည့်လို့ပရိနိဗ္ဗာန်စံတဲ့အချိန်မှလွတ်သွားတာရှင်းရလားအဲ့ဒီအချိန်ကျတော့ဒီခန္ဓာကိုယ်ကြီးရှိသေးလားမရှိပါဘူးရုပ်တရားတွေရှိသေးလားမရှိပါဘူးနာမ်တရားတွေရှိသေးလားမရှိပါဘူးဘာမှမရှိတော့ဘူးရုပ်လည်းမရှိနာမ်လည်းမရှိတဲ့အခါကျတော့ဥပါဒံဆိုတဲ့တဏှာဒိဋ္ဌိတို့အာယုံပြည့်စရာရှိသေးလားမရှိပါဘူးအဲ့ဒါဒီအဲ့ဒီအချိန်မှတခြားလားပရိနိဗ္ဗာန်မရှိပါဘူးပရိနိဗ္ဗာန်အရှင်ဘောဓဗြဟ္မကြီးကပြောတာကဟောဒီဝိသုဒ္ဓိခုနှစ်ပါးအတွက်ကရှင်းတာမဟုတ်ဘူးတဲ့ဘယ်အတွက်ရှင်းတာလဲပရိနိဗ္ဗာန်နိဗ္ဗာန်တော့ရောနိဗ္ဗာန်မဟုတ်ဘူးနော်ဘယ်လိုနိဗ္ဗာန်တော့ဥပါဒံတို့ရဲ့အာယုံအပြုတ်ခံရတဲ့နေပင်မှလွတ်သွားတဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ဒီခွန်ကြီးတို့ပရိသတ်တွေနော်ဘဝအနေနဲ့ပြောမယ်ဆိုရင်45ဝါပြည့်လို့ဝိညာဉ်ချုပ်သွားတဲ့အချိန်မှဖြစ်လာတဲ့နိဗ္ဗာန်ဒီလိုမလားဉာဏ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တစ်မျိုးเนาะဉာဏ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ချင်းချင်းပဲပြောလိုက်မယ်ဖြစ်ပြက်မြင်တယ်ဖြစ်ပြက်တခြားလားဒုက္ခသစ္စာလားဖြစ်ပြက်မောင်းတယ်မောင်းမယ်မောင်းကြတော့လည်းဖြစ်ပြက်တခြားလားဒုက္ခသစ္စာလားဖြစ်ပြက်ဆောင်းတယ်ဖြစ်ပြက်ဆောင်းသွားခြင်းသည်ဖြစ်ပြက်ဆိုတဲ့ဒုက္ခသစ္စာကြီးကိုမြင်တာလားဒုက္ခသစ္စာကြီးကိုမမြင်တော့တာလားဒုက္ခသစ္စာကြီးကိုမမြင်တော့မနဲ့ဘာကိုမြင်သွားတော့အနိဗ္ဗာန်ကိုမြင်သွားတာဟုတ်တယ်မလားအဲ့ဒီနိဗ္ဗာန်မျိုးသည်အဲ့ဒီနိဗ္ဗာန်မှာရုပ်တရားရှိသလားနာမ်တရားရှိသလားအဲ့ဒီနိဗ္ဗာန်မျိုးကိုပြောတာဒုက္ခသစ္စာနဲ့မယောတဲ့နိဗ္ဗာန်ဖြစ်ပြမရှိတဲ့နိဗ္ဗာန်ခန္ဓာ၅ပါးမရှိတဲ့နိဗ္ဗာန်ရှင်းရလားဒုက္ခသစ္စာမရှိတဲ့နိဗ္ဗာန်ဖြစ်ပြမရှိတဲ့နိဗ္ဗာန်ခန္ဓာ၅ပါးမရှိတဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကိုရည်ရပါတယ်တဲ့သို့တော့ဟောဒီခန္ဓာကိုယ်ချင်းရှိနေတုန်းမှာဘလောက်ပဲနိဗ္ဗာန်ကိုမြင်ကြတော့လည်းပဲဟောဒီခန္ဓာကိုယ်ကြီးကယုံနဲ့တေကရှိနေသေးတာဖြစ်တော့သောပါရိသေတာနိဗ္ဗာန်လို့ပဲခေါ်ရသေးတယ်လွတ်လွတ်ကင်းကင်းဥပါဒံတို့ရဲ့အာယုံအပြုခံရတဲ့နေပင်မှလွတ်ကင်းသွားတော့နိဗ္ဗာန်ဟုတ်ရလားမဟုတ်သေးဘူးဒါကြောင့်မလို့အခုနာတော့ကသောတာပတိမဉ္ဇဉ်နဲ့မြင်တဲ့နိဗ္ဗာန်မျိုးကိုလည်းမဆုံးလို့ဘူး။သကရာဂါမိမဉ္ဇဉ်နဲ့မြင်တဲ့နိဗ္ဗာန်မျိုးကိုလည်းမဆုံးလို့ဘူး။ဒါတော့လည်းမကျင့်တတ်ဘူး။လုံးမလား။နိဗ္ဗာန်တော့နိဗ္ဗာန်ပဲဒါတော့လည်းကျင့်တတ်တာဟုတ်ရဲ့လား။အနာဂါမိမဉ္ဇဉ်နဲ့မြင်တဲ့နိဗ္ဗာန်နဲ့လည်းကျင့်တတ်တာဟုတ်ရဲ့လား။အရဟတမေမဉ္ဇဉ်နဲ့နိဗ္ဗာန်နဲ့အရဟတမေမဉ္ဇဉ်နဲ့မြင်တဲ့နိဗ္ဗာန်ကိုလည်းကျင့်တတ်ရဲ့လား။ဘာဖြစ်လို့မကျင့်တတ်သေးသလဲ။အဲ့ဒီနိဗ္ဗာန်ရတဲ့အချိန်မှာဒီခန္ဓာကိုယ်ကြီးရှိနေသေးလို့မကျင့်တတ်သေးဘူးဟုတ်တယ်မလားဘယ်ကြမ်းမှသူကျင့်တတ်လဲခန္ဓာကိုယ်ကြီးလောကချုပ်တဲ့အချိန်ကျမှသူကျင့်တတ်သွားအဲ့ဒီနိဗ္ဗာန်တည်းတခြားလားအနုပါတိဒေသနိဗ္ဗာန်အဲ့ဒီအနုပါတိဒေသနိဗ္ဗာန်ကိုရည်မှန်းပြီးတော့တပည့်တော်တရားကျင့်ပါတယ်တဲ့ဘယ်လိုကဖြစ်ခဲ့တာလဲအရှင်ပုံနာမထေရမြတ်ကြီးကဖြစ်ခဲ့တာဘယ်လိုကဖြစ်ခဲ့တာပါလဲအရှင်သာရိပုတ္တရမထေရမြတ်ကြီးကိုဖြစ်ခဲ့တာဒီလိုမလားကဲအားလုံးချုပ်ကြည့်လိုက်တဲ့အခါတော့ဘုန်းကြီးပရိသတ်တွေဟောဒီဝိသုဒ္ဓိခုနှစ်ပါးကတခြားလားကျင့်စေပိုင်းလားကျင့်စေပိုင်းပါဘုရားနိဗ္ဗာန်တခြားလားနိရောဓသစ္စာလားကျင့်စေပိုင်းပါကျင့်စေပိုင်းကဘာသစ္စာလဲသီလဝိသုဒ္ဓိဆိုတာလဲဘယ်သစ္စာလဲပါတော့သိတာဝိသုဒ္ဓိဆိုတာလဲမေကသစ္စာထဲမှာဘာဝင်သွားတာပဲဒီလိုအကျုံးဝင်သွားတာပဲနော်ဒေဒီဝိသုဒ္ဓိဆိုတာလဲဘယ်ထဲမှာအကျုံးဝင်သွားတော့သင်္ခါဝေတရဏဝိသောတိဘယ်ရဲအကြောင်းဝင်သွားတော့မေကမကညန္တတနာဝိသောတိဘယ်ရဲအကြောင်းဝင်သွားတော့ပဋိပရညန္တတနာဝိသောတိကော မက္ခသစ္စာလည်းပဲကျောင်းဝင်သွားတာပဲနောက်ဆုံးညာတတရဝိတော်ရီကိုသူလည်းမက္ခသစ္စာလည်းပဲကျောင်းဝင်သွားတာပဲနော်နိဗ္ဗာန်ကျတော့ဘာသစ္စာတော့ဟောရင်ခုနှစ်မျိုးကဘာသစ္စာလဲနိဗ္ဗာန်ကဘာသစ္စာလဲမက္ခသစ္စာမတော့ဖဲနဲ့နိဗ္ဗာန်ရပါမလားသို့တော့မက္ခသစ္စာသည်နိဗ္ဗာန်ဟောရလားနိဗ္ဗာန်ဒီမဂ္ဂသစ္စာဟောရလားနိရောဓသစ္စာကနိရောဓသစ္စာပဲမဂ္ဂသစ္စာကမဂ္ဂသစ္စာပဲတူမမတူပဲပဲဟောရလားအဲ့ဒါကြောင့်မလို့ဝိသုဒ္ဓိခုနှစ်ပါးနဲ့နိဗ္ဗာန်နဲ့တွေ့ရလားနိဗ္ဗာန်နဲ့ဝိသုဒ္ဓိမဂ္ဂခုနှစ်ပါးနဲ့တွေ့ရလားအရှင်မောနမထေရကြီးကဘယ်အတွက်သူတရားထုတ်တာတော့နိဗ္ဗာန်လိုခြင်းလို့တရားထုတ်တာဘယ်အတွက်တော့နိဗ္ဗာန်လိုခြင်းလို့တရားထုတ်တယ်ဆိုရင်တရားထုတ်တယ်ဆိုတာတခြားလားဟောဒီဝိသုဒ္ဓိခန္ဓာပါအကျင့်ကိုကျင့်တာဒီတရားထုတ်တာလို့ခေါ်တယ်။ရှင်းရလား။တရားထုတ်တယ်တရားထုတ်တယ်ဆိုတာဘာလို့တာလဲ။ဝိသုဒ္ဓိခန္ဓာပါအကျင့်ကိုကျင့်နေတာဒီတရားထုတ်တာပဲ။အဲ့ဒီဝိသုဒ္ဓိခန္ဓာပါအကျင့်ကိုကျင့်ရင်ရမယ်ပန်းတိုင်ကဘာတယ်လဲ။နိဗ္ဗာန်ပါပဲ။ဒီလိုမလား။အဲ့ဒါကြောင့်ခေါင်းတော်ပရိသတ်တွေယနေ့နိဗ္ဗာန်ဆိုတဲ့ပန်းတိုင်ကိုဥတည်ပြီးတော့ဝိသုဒ္ဓိခန္ဓာပါအကျင့်နေကိုကျင့်လာတဲ့အခါမှာကိုယ်တိုင်တာဘယ်လောက်ရှိသလဲဆိုတာကိုကိုကိုကိုပြန်ပြီးတော့သုံးသပ်ပါနော်ကိုနေရာကိုဘယ်နေရာရောက်နေသလဲလေကားခုနှစ်ထက်မှာဘယ်အထိရောက်ပြီလဲအောက်ဆုံးထက်ပါလားဒုတိယထက်လားတတိယထက်လားကိုကိုကိုသုံးသပ်နော်ဘယ်ထက်မှာမရောက်သေးရင်အနည်းဆုံးတထက်တော့ရအောင်ကြိုးစားဟုတ်တယ်မလားဘယ်ထက်မှာမရောက်သေးဘူးဆိုရင်ပါလေအနည်းဆုံးတထက်တော့ရအောင်ကြိုးစားအဲ့ဒီလိုကြိုးစားကြိုးစားရင်လည်းပဲခုနှစ်ထက်ပြည့်ရင်တခြားရောက်ပါလားနေပါရောက်ပါလားအဲ့ဒါကြောင့်မလို့ဝိသုဒ္ဓိခုနှစ်ပါးကျင့်စဉ်ကိုအခြေခံပြီးတော့နိဗ္ဗာန်ရောက်အောင်ကြိုးစားရမယ်လို့ယနေ့ညဒီလောက်နဲ့ပဲအားလုံးပရိသတ်သားတွေခေါ်လိုက်ပါအေးကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်များကြီးကိုနေလာတဲ့ဖွယ်တင့်တဲ့အောင်ပြည့်စုံဆောင်ချောက်ထောက်ပံ့တဲ့သာသနာပြုပို့